ဆူဒန်နိုင်ငံဒါဖောဒေသမှာတိုက်ခိုက်မှုတွေဆုံးသက်ဖို့ရည်ရွယ်တဲ့လုပ်ငန်းစဉ်တစ်ခုကိုဆူဒန်ဆိုရနဲ့တဘုံအဖွဲ့၉ခုတို့စနေနေ့ကသဘောတူလက်မှတ်ရေးထိုးလိုက်ပါတယ်။ဂျူဘာမြို့တော်မှာနောက်ဆုံးအဆင့်ဆွေးနွေးပွဲတွေလုပ်တဲ့အခါစိတ်ဆက်ညှိနှိုင်းမှုလိုတဲ့ကိစ္စရဲ့အမျိုးမျိုးကိုအခုသဘောတူညီချက်ထဲမှာဖော်ပြထားပါတယ်။ဒါဟာအရေးကြီးတဲ့အဆင့်တစ်ခုလို့ကျွန်တော်ယုံကြည်ပါတယ်ဆိုပြီးဆူဒန်ဒေါ်လာရေးတပ်ဦး SRF ရဲ့ဒါဖောရေးရာစိတ်ဆက်ညှိနှိုင်းရေးမှူးချုပ်အာမက်မိုဟာမက်ကပြောပါတယ်။ SRF ဟာဆူဒန်ဆိုရနဲ့စိတ်ဆက်ညှိနှိုင်းနေတဲ့သဘောအဖွဲ့၉ဘွဲ့ရဲ့ညွန်ပေါင်းအဖွဲ့ပါ။ဖြည့်ရှင်းမှုသဘောတူထားကြတဲ့အချက်တွေထဲမှာပြည်ပခဖြစ်ရတဲ့အခြေခံကြောင်းရင်းတွေကိုဖြည့်ရှင်းဖို့ဒုက္ခတွေတွေနဲ့အုံဆုံးထွက်ပြေးရသူတွေနေရာရင်းကြံဖို့အာဏာခွဲဝေရေးနဲ့တပုံတပ်ဖွဲ့တွေကိုနိုင်ငံစစ်ဖက်တဲ့ပေါင်းစည်းရေးစတဲ့ကိစ္စတွေပေါဝင်ပါတယ်။2003ခုနှစ်မှာလူနည်းစုတိုင်းသားဒေသတွေကအဲ့ဒီအချိန်သမရပင်ရှိရရဲ့အာရဗီမျိုးစုလွှမ်းမိုးတဲ့အစိုးရကိုဂျန်နကိုင်ပုံကန်တာကနေဒါဖောပြည်ပခစတင်တာပါ။2019ခုနှစ်ဧပြီလမှာတရှိယကိုစစ်ဖက်ကအာဏာသိမ်းထုတ်ချလိုက်ပြီးအသွင်ကူးပြောင်းရေးအစိုးရပေါ်လာပြီးတဲ့နောက်ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ရှိလာတာဖြစ်ပါတယ်။